ဆီးရီးယားသမ္မတဘာရှားအယ်အာဆာအာနာတည်ငြိမ်နေသမျှဆီးရီးယားငြိမ်းချမ်းရေးဖြစ်လာမှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမကြီးကပြောဆိုလိုက်ပါတယ်။သမ္မတအာဆာအစိုးရကိုဥဆောင်ပေးသမျှဘလူနီနဲ့မှနိုင်ငံရေးအဖြစ်တစ်ခုထွက်လာစရာမရှိဘူးလို့သမ္မတကြီးနီကီဟေးလေးရဲ့ပြောဆိုချက်ကို CNN သတင်းဌာနကဒီကနေ့တနင်္ဂနွေနေ့မှာထုတ်လွှင့်သွားပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကလည်းဆီးရီးယားနိုင်ငံတွင်အစ္စလာမ်မစ်အစိုးရ IS အဖွဲ့ကိုချေမှုန်းရေးဦးစားပေးအဖြစ်ဆောင်ရွက်ဆဲဖြစ်တယ်လို့ပြောဆိုပါတယ်ပထမဦးစားပေးက ISIS ကိုချေမှုန်းရေးဖြစ်ပြီး ISIS ရဲ့ချင်းချမှုကိုရှော့ချနိုင်ပြီးရှင်းလင်းနိုင်ပြီဆိုတဲ့အချိန်မှာဆီးရီးယားနိုင်ငံတွင်ငြိမ်းချမ်းရေးကိုဘက်ကိုလှည့်နိုင်မယ်လို့ယူဆတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးရဲ့မှတ်ချက်ပေးပြောဆိုမှုကတော့ CBS ရုပ်သံရဲ့ Face the Nation အစီအစဉ်ကနေဒီကနေ့ထုတ်လွှင့်ပါတယ်မင်းစနေနေ့တုန်းကတော့အမေရိကန်တို့ပြီးခဲ့တဲ့တောက်ချာနေ့ကပဲဒိန်းတက်ဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့ဆီးရီးယားလေဒါအခြေစိုက်စခန်းကစစ်လေယာဉ်တွေပြန်လည်ပြန်တန်းနေတယ်လို့ပြည်내အုပ်ချုပ်ရေးမှူးတဦးကပြောဆိုပါတယ်။အမေရိကန်တို့ပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့ဆီးရီးယားလေဒါအခြေစိုက်စခန်းကပထမအဆင့်ပြန်လည်လဲပတ်နေတာလို့သူကပြောဆိုတာပါ။အမေရိကန်တို့ဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့ရှရက်လေတက်အခြေဆိုင်စခန်းမှာအကြီးအကျယ်ပျက်စီးခဲ့တယ်လို့ဆီးရီးယားအစိုးရကပြောဆိုပြီးနိုင်ပိုင်းအကြမှာပဲဟုံးပြည်နယ်အုပ်ချုပ်ရေးမှုရဲ့ပြောဆိုချက်ထွက်ပေါ်လာတာဖြစ်ပါတယ်